သိန်းကအခုဥရောပရောက်နေတယ်ဘာယူရဲ့ချက်နဲ့လာတာလဲရှင
့်ဥရောပရောက်မြန်မာများလေ FE ကနေပြီးတော့ကျွန်တော်မြန်မာနိုင်ငံရှိနေများကိုရဲ့အနေနဲ့ကျွန်တော်ကိုဖိတ်ကြပါအစကိုကြည့်မြောက်သူညီလာခံပေါ့လေဒီဘာမဘယူရိုကနေပြီးတော့ဥဆောင်ကျင်းပတဲ့ Forum of Burmese in Europe ဆိုပြီးတော့သူတို့ဖိတ်ကြပါဖိတ်တဲ့ကိစ္စမှာလည်းသူတို့ကြီးကလူုံတက်ဆုံးတက်ကြသလိုကျွန်တော်ဘက်ကလည်း Rules of Law နဲ့ဒီ Neo Federalism နဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးမှုတွေတက်ရောက်တဲ့ကိစ္စပ
ါ Germany မှာလောက်တာတော့သိလိုက်တယ်နောက်တပြည့်နိုင်ငံတွေမှာရောလို့မှလား
နောက်တစ်ချိန်ရောက်ဘယ်နိုင်ငံလုံးမယ်ဆိုတော့သူတို့အဆုံးဖြတ်တော့မရှိသေးဘူးပေါ့လေအနောက်ချိန်လုံးဖို့အစီအစဉ်တော့ရှိပါတယ်အခုကျွန်တော်တက်ရောက်ဖို့သူဖိတ်ကြတာက16ချိန်မြောက်အနေနဲ့ဖိတ်တဲ့ပွဲပါ
ဟိုဂျာမနီကပွဲရ Frankfurt မှာလုပ်တယ်ဆိုတာ
ဟုတ်ကဲ့
ဥအောင်သိန်းအဲ့ဒီမှာဘာတွေတင်ပြခဲ့လဲရှင
့် Rules of Law in Myanmar ပေါ့ဗျာနော်အဲ့ဒီ
တရားဥပဒေစိုးမိုးရေး
နဲ့ပတ်သက်တဲ့အနေအထားမျိုးကြီးကြိုးဆိုဆွေးနွေးကြတာပေါ့ဗျာ
ဘာလို့ဆွေးနွေးကြလဲရှင
်တရားဥပဒေရဲ့ချိုးတက်နေတဲ့အနေအထားမျိုးတွေတော့ကျွန်တော်ကပြောပြရတာပေါ့ဗျာ
ဘာလို့ချိုးတက်နေလဲ
ချိုးတက်နေတာကတော့တရားဥပဒေစိုးမိုးရေးလို့ပြောရင်တရားရုံးတစ်ခုလည်းသွားပြောလို့မရဘူးအုပ်ချုပ်ရေးရန်တရားတွေကလည်းချိုးတက်နေရဲဆိုတဲ့သဘောမျိုးတွေကြောင့်ဒီနေ့အဲ့လိုကြီးဖြစ်ပေါ်နေတဲ့ပြဿနာတွေပေါ်မှာကျွန်တော်အခြေခံကြကြဆွေးနွေးပြောဆိုတဲ့အချက်ပါပဲ
ဘယ်ပြဿနာကိုအထူးဆောင်ပေးပြီးတော့တင်ပြခဲ့ပါလဲရှင
်ကျွန်တော်တို့ပြောတာကတော့ဒီအုပ်ချုပ်ရေးရန်တရားဟာတရားဥပဒေစိုးမိုးရေးဆိုတဲ့တရားရုံးတွေပေါ်မှာဒီနေ့ထိရွှေမှုတွေဘာလို့သမရကနေပြီးတော့တရားသူကြီးချုပ်ကိုခန့်နေပေါ့နော်အဲ့တော့တရားသူကြီးချုပ်ကိုခန့်တဲ့အတိုင်းအတာတွေမှာလဲဒီတရားသူကြီးချုပ်ကသမရရဲ့ဩဇာအောက်မှာရှိနေတယ်ဆိုတဲ့သဘောမျိုးကျွန်တော်တွေ့ရတယ်လို့တစ်ဖက်ကအဲ့တရားသူကြီးချုပ်ဆိုတဲ့ပုဂ္ဂိုလ်ကြီးကလည်းစစ်တပ်ကလာတဲ့ဂျက်ကလာတဲ့ပုဂ္ဂိုလ်ကြီးဖြစ်နေတယ်ပေါ့နော်တရားစီရင်ရန်တရားမှာကတကယ်ရွေးချယ်တင်မြှောက်တဲ့တရားစီရင်ဆိုတဲ့ပုံစံမျိုးတွေသမရကကောင်းကောင်းရွေးထားတဲ့ပုံစံမျိုးဖြစ်နေတဲ့အတွက်တရားစီရင်ရန်တရားဟာအုပ်ချုပ်ရေးရန်တရားရဲ့လက်အောက်မှာပေါ်ပေါက်နေတယ်ဆိုတဲ့သဘောထားကိုကျွန်တော်တို့တွေ့ရတဲ့အတိုင်းကြပဲရှင်းတာပါပဲ
No one is above the law ဥပဒေအထက်မှာဘယ်သူမှမရှိရဆိုတာကြတော့
အေးဥပဒေအထက်မှာဘယ်သူမှမရှိရဘူးဆိုတော့သူတို့ပြောနေတယ်ပြောနေတဲ့သူကအဲ့ဒီအထက်မှာရှိနေတယ်ဆိုတော့သဘောမျိုးဖြစ်နေတယ်ဗျာအခုကျွန်တော်တို့က rules of law ကိုပြောရင်တရားဥပဒေစိုးမိုးပြောလို့ဒီနေ့ကျွန်တော်ပုံမှန်ပြည့်သွားနေတာ rule by law ပေါ့နော်ဒီအမိအာဏာစိုးမိုးရေးနဲ့သွားနေရဆိုတဲ့သဘောမျိုးတွေကျွန်တော်တွေ့နေရတယ်ဆိုတာပြောရတာပေါ့နော်ဘာပဲဖြစ်ဖြစ်တရားရုံးတွေမှာအမှုစစ်ဆေးရှင်နေတဲ့နိုင်ငံရေးမှုတွေ activists အမှုတွေတော်တော်များများမှာတကယ်တမ်းကျတော့လေ rule by law အရာသွားနေတယ်ပေါ့အမိအာဏာနဲ့စိုးမိုးပြောဆိုနေတဲ့အတိုင်းအတာတွေကများနေတယ်ဘာလို့အပေါ်ကအမိကိုနာခံနေတဲ့သဘောမျိုးကျွန်တော်တွေ့နေရလို့ပါပဲ
အခုရွေးကောက်ပွဲရလဲလာတော့မယ်ဆိုတော့ရွေးကောက်ပွဲအကြောင်းတင်ပြခဲ့တာရောရှိလားရှင
့်ကျွန်တော်တို့ကရွေးကောက်ပွဲအကြောင်းပြောရတဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့မဲပေးဖို့မညီမျှမှုတွေပေါ့နော်မဲတွေပေးနိုင်ဖို့အတွက်ဒီပြည်သူတွေအခွင့်အရေးတွေဟာတချို့နေရာတွေမှာဆုံးရှုံးမှုတွေဖြစ်နေပါပြီလို့မဲပေးပွဲဝင်ရှိတဲ့ပြည်သူတွေဟာအဖြစ်မှန်တစ်ခုနေနဲ့နာမည်အမှန်မပေါ်ထုတ်နိုင်တာလေအဲ့ဒီပြဿနာတွေပေါ့ဗျာဝိုင်းဝန်းဆွေးနွေးကြတော့သူတို့လည်းသူတို့အမြင်နေနဲ့ဆွေးနွေးရတယ်ကျွန်တော်တွေ့ရပါတယ
်ဥက္ကဋ္ဌင်းရင်းတော့လည်း1990ပြည့်နှစ်ရွေးကောက်ပွဲလည်းတခါလုပ်ခဲ့ပြီးပြီ2010ရွေးကောက်ပွဲလည်းလုပ်တယ်စနစ်ဂျားဖြားရွေးကောက်ပွဲလည်းလုပ်တယ်အဲ့ဒီအချိန်နှင်းကတော့ဆန္ဒမဲပေးပိုင်ခွင့်ရှိတဲ့လူစရင်အပန်နဲ့မထွက်ဖဲနဲ့အခုကြမှာဘာလို့တလောက်တောင်မှစရင်တွေမှားနေရတာလဲရှင
်ကျွန်တော်တို့ကစရင်အမှားပြောတဲ့အခါမှာကော်မရှင်ဥက္ကဋ္ဌကိုယ်တိုင်ကလည်းဒီအောက်ခြေကသူတို့လီလုတ်ကင်တဲ့စရင်ကောက်ယူရတဲ့ဟာတွေဟာဒီကွန်ပျူတာမှားတာလို့ဘာလို့ပြောရဲပေါ့ဗျာဒါတော့အရေးကြီးနေတဲ့တိုင်းပြည်ရဲ့နာဂအတွက်ကိုအဆုံးဖြတ်ပေးနိုင်မယ်ကိုယ်စားလောင်းရွေးချယ်ပွဲဒီမှာလူဝိနဲ့ပတ်သက်ပြီးတော့အမှန်ကမထုံနိုင်တာကလည်းတော်တော်စဉ်းစားစရာပေါ့ဗျာနော်တမင်များပြုလုပ်နေတယ်သလားလို့လည်းကျွန်တော်စဉ်းစားစရာတော့ရှိပါတယ်ဆိုတော့လေရွေးကောက်ပွဲနေလာရင်စင်းအမှန်တကူထွက်ဝင်မယ်လို့ဆိုတာလည်းသိနေတော့လေကျွန်တော်ထပ်ပြီးတော့စောင့်ကြည့်ရမယ်ဆိုတဲ့အနေအထားမျိုးတော့ဖြစ်တာပေါ့လေနော
်ဟုတ်ကဲ့ရှင်ကျေးဇူးအများကြီးတင်ပါတယ်ရှင
်ကောင်းပါပြီ